ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကိုလှုပ်ကြံတိုက်ခိုက်ဖို့ကြံစီမှုနဲ့အမှုရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားရဲဟင်းစော်ကအပြစ်ရှိကြောင်းဝန်ခံလိုက်တယ်လို့နယူးယောက်တောင်ပိုင်းခရိုင်တရားရုံးကတောက်ကြနေမှာသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းတမန်ကြီးဦးကျော်မိုးထွန်းကိုထိခိုက်ဒဏ်ရာရစေအောင်ဒါမှမဟုတ်အသက်သေဆုံးအောင်အထိအမေရိကန်မြေပေါ်မှာလှုပ်ကြံတိုက်ခိုက်ဖို့ကြံစီရမှာပါဝင်ခဲ့ကြောင်းရဲဟင်းစော်ကတောက်ကြနေမှာဝန်ခံထွက်ဆိုခဲ့တဲ့အကြောင်းကိုတောင်ပိုင်းခရိုင်တရားရုံးကတရားလိုရှေ့နေဂျေမီယန်ဝီလျံကထုတ်ပေါ်ပြောဆိုခဲ့ပါတယ်။အခုခါမှာရဲဟင်းစော်ဟာသူ့အမှုအတွက်ပြစ်ဒဏ်ချမှတ်တာကိုစောင့်ဆိုင်းနေရတယ်လို့လည်းပြောပါတယ်။တန်အမတ်ကြီးကိုအပြင်းထန်တန်ရာရအောင်ဒါမှမဟုတ်တပ်ဖြတ်ဖို့ဇူလိုင်လလောက်ကနေပြီးတော့ဩဂုတ်လဇန်ပိုင်းလောက်တဝိုက်လျှို့ဝှက်ကြံစီခဲ့ကြောင်းလည်းတရားရုံးမှတ်တမ်းတွေမှာဖော်ပြပါတယ်။အမေရိကန်အာဏာပိုင်ရဲ့စုံစမ်းဖော်ထုတ်ချက်အရပူပေါင်းကြံစည်မှုမှာပါဝင်သူအပြစ်ဆွဆွဲခံရသူတူဖြစ်တဲ့ဖြိုဟင်းထွတ်ဟာမြန်မာစစ်တပ်ကိုလက်နက်ရောင်းနေတဲ့ထိုင်းနိုင်ငံကလက်နက်ပွဲစားတူနဲ့ဆက်သွယ်တိုင်ပင်ခဲ့တယ်လို့လည်းဆိုပါတယ်လက်နက်ပွဲစားနဲ့တိုင်ပင်ရမှာတန်အမတ်ကြီးယာရုကဖယ်ရှားပေးအောင်အပြင်းထန်ရဒဏ်ရာရတဲ့အထိလှုံ့ဆော်ဖို့ဒါမှမဟုတ်အပြတ်ရှင်းဖို့သဘောတူခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ